စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာဆန္ဒပြသူလူရာကြီးဖမ်းဆီးခံရပါတယ်ဖမ်းဆီးခံရသူတချို့ကိုစစ်တပ်ထဲမှာထားတယ်လို့တချို့ကိုရဲစခန်းမှာထားပြီးအမှုစွဲတင်ဖို့စစ်တပ်ဘက်ကစီစဉ်နေတဲ့အကြောင်းမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာတော့အင်္ဂါနေ့ကလူများထက်မနည်းဖမ်းဆီးခံရကြောင်းသူတို့ကိုစစ်တပ်ကတရားစွဲဆိုဖို့ပြင်ဆင်နေတာတွေ့ရကြောင်းမန္တလေးမြို့ရှေ့နေကွန်ရက်ကရှေ့နေဒေါ်ချယ်ရီစုကအခုလိုပြောပြပါဗျ။
ညကျော်တော့ရှိရချင်းပြီးတော့ကျမတို့ပေါ့နော်လောကွန်ဖန်း information အနေနဲ့ကတော့ကျမတို့ဒီပတိန်ကြီးဘက်ကပေါ့နော်ဟိုတရင်119ရဲ့မှာ85ယောက်တိရှိပါတယ်။ဟုတ်ဒါကတော့လောကွန်ဖန်းပါ။ပြီးတော့နောက်ထပ်ကျမသတင်းကြားထားတာကတော့ဒီအမတ်ခွန်ရဲ့စခန်းလေးမှာလည်းရှိရလို့ကျမကြားရရှင်ဟုတ်တို့ဒီစရင်တိကိုအနေပြီးတော့ဒီပတိန်ကြီးမျိုးနဲ့တရားရုံးပေါ့နော်ကျမတို့မန္တလေးပတိန်ကြီးမျိုးနဲ့တရားရုံးမှာကျမယူဖို့အတွက်လာပါတယ်ဒါပေမဲ့တရားသူကြီးတွေကဒီနေ့အာတရားသူကြီးတို့ကြောင်းလဲနေအပြိဝိထိုင်နေတဲ့ကြောင့်လို့ရမမသိလိုက်ဘူးပေါ့နော်အဲ့တော့ဒါပေမဲ့အဲ့ဒီရမန်ပေးမဲ့စရင်ကနေတစ်ချက်ကြည့်ရတာကတော့ကျမတို့85ယောက်လို့အတင်ကြားကြည့်ရပါတယ်ရှင်ဟုတ
်ဆန္ဒပြသူတွေကိုအမှုစွဲချက်တင်ခဲ့မယ်ဆိုရင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ဖို့မန္တလေးမှာရှိတဲ့မြို့နယ်9မြို့နယ်ကတရားရုံးတွေကိုဗုဒ္ဓဘုရားကစပြီးရှေ့နေတွေတွားရောက်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်
။အာရှေ့နေတွေနေကျွန်တော်တို့လောက်တိုင်းအစီအစဉ်လေးတော့ရှိရဲ့အတိတ်ကတော့ဒီလိုမျိုးအမှုဆိုတာကထုံးစံပိုင်းနဲ့ဒီနေ့အမှုတွေဒီနေ့အမှုတွေဒီနေ့အမှုကြောင့်ဒီနေ့ထားနေတယ်ပေါ့နော်။ဒါမျိုးလို့ကိုများတယ်ပေါ့နော်။ဒါကျွန်တော်တို့အရင်ကအာပုံစံမျိုးတွေပြန်ပြီးသုံးသပ်ကြည့်လို့ရှိရင်ဒီလိုပုံစံမျိုးပြည့်နေတဲ့ကျွန်တော်တို့ရှေ့နေဒီကိုညာကနေပြီးတော့ရှေ့နေတွေကနေပြီးတော့သူတို့ဒီလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေတွေကိုလက်ရှိနဲ့သူပြီးတော့ကျွန်တော်တို့ဒီမျိုးနဲ့ခုနမျိုးနဲ့မှရှိကြတဲ့တရားရုံးမှာကျွန်တော်တို့ချန်ထားပါမယ်။ချန်ပါပြီးအယုံမှုတွေဆွဲတင်တယ်ကျွန်တော်တို့ချက်ချင်းကျွန်တော်တို့ဒီရှေ့နေလိုက်ပေးပါမယ်ဆိုပြီးကျွန်တော်တို့ဝင်ပြီးတော့ချက်ချင်းကိုတန်းမိုင်အနေနဲ့ပေါ့နော်ရှေ့နေလေးစောင့်ပေးပြီးတော့အမှုလိုက်ပါဆောင်ရွက်ပေးဖို့လုပ်ထားပါမယ်ရှေ့
။ဆီယနာသိမ့်ပြီးရှေ့ရမြောက်နေ့မှာလူ9ယောက်ထက်ပိုမစုဖို့အမိတ်ကြော်ညာချက်တွေထုတ်ခဲ့ပေမဲ့မန္တလေးမှာတော့ဖေဖော်ဝါရီလ9ရက်နေ့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးရဲတွေကဖြိုခွင်းမှုတွေလုပ်ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။